2006ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်ပြည်သူ့လွှတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းကော်မတီကိုဖွဲ့စည်းပြီးပြင်ဆင်ရေးအတွက်တွေ့ရှိချက်တွေကိုအခြေခံပြီးဘယ်ပုံမှန်တွေကိုပြင်ဆင်မယ်ဆိုတာတွေပါဝင်တဲ့ပြင်ဆင်ရေးဥပဒေမူကြမ်းကိုရေးဆွဲခဲ့ပါတယ်။အဲ့ဒီဥပဒေမူကြမ်းကိုလာမယ့်မေလပထမပတ်မှာပြန်လည်ကျင်းပမယ်လွှတ်တော်အစည်းအဝေးမှာလည်းတင်ပြဆွေးနွေးကြမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲကပြင်ဆင်လိုတဲ့ပုံမှန်တွေကိုလူမှုစန္ဒခံယူပွဲကျင်းပပေးမယ်လို့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရှိမန်းကပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့မေလအတွင်းမှာမဖြစ်နိုင်တော့ကြောင်းလွှတ်တော်ကိုယ်စားလှယ်တချို့ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုစန္ဒခံယူပွဲကျင်းပဖို့ကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမှုမရှိကြတဲ့အတွက်လူမှုစန္ဒခံယူပွဲဟာမေလအတွင်းမဖြစ်နိုင်သေးဘူးလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကပြောပါတယ်။
ကျွန်တော်ကိုတက္ကကုသလေရပါတော့တိုင်းတဲ့ပြည်နယ်ဒီမှာအာဏာခွဲဝေးသာသနာခွဲဝေးအခွန်တုတ်ခွဲဝေးဆိုတာလို့လောက်ကြဆိုပြောတော့ကသူကဘာပြောလဲဆိုရှင်ဒီ2015ရွေးကောက်ပွဲလည်းရှိတယ်ပေါ့နော်လူ့ကျန်စနာကံကိုကျင်းပကြဘလို့မလို့တဲ့ဒီချက်တွေဆိုတာအဲ့ဒါကိုထည့်ပြောရတာဟုတ်အဲ့တော့တက္ကကုသလေဆိုတာမျိုးကတက္ကကဝန်ဥပ္ပချုပ်ရဲ့ကိုစားပြောနေတာဟုတ်အဲ့မှာသူကဒါမလို့ဘူးဆိုတာမျိုးပြောနေဆိုတော့သူက2015ရွေးကောက်ပွဲရှိတယ်အဲ့တော့လူ့ကျန်စနာကံကိုကျင်းပကြသူကဘလို့စိတ်ကြီးတဲ့သဘောပြောတယ်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြင်ဆင်သင့်တဲ့အရေးကြီးတဲ့ပုံမှန်တွေဖြစ်ကြတဲ့ပုံမှန်436နိုင်ငံတော်သမ္မတဖြစ်ခွင့်တားမြစ်ထားတဲ့ပုံမှန်59စာလုံးတို့ကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကမပြင်ဆင်လိုကြဘူးလို့လည်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ဒါအပြင်မကြသေးခင်ကနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌနှစ်ဦးဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေကိုကိုစားပြုတဲ့ဒေါက်တာအေးမောင်တို့ရဲ့6ပွင့်ဆိုင်ဆွေးနွေးမှုကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အဖြစ်တစုံတရာမရသေးတဲ့အခြေအနေတကြောင်လာမယ့်မေလာအတွင်းမှာတော့မဖြစ်နိုင်သေးဘူးလို့ဒေါက်တာအေးမောင်ကပြောပါတယ်
။၆ပွင့်ဆိုင်တွဲဆုံမှုကမိဒီအဖြစ်မှမရသေးတဲ့အနေအထားကိုသုံးသပ်မယ်ဆိုရင်ဒုတိယတကြိမ်တွဲဆုံရမယ့်ကာလကလည်းပဲမေလာအလေပေါ့နော်ဖြစ်သွားတဲ့တဘိုးတွေကိုသုံးသပ်မယ်ဆိုရင်ကျွန်တော်တို့မေလာအတွင်းမှာ referendum လုပ်ဖို့ကဘလို့မှမဖြစ်နိုင်တဲ့အနေအထားကိုတွေးရှိရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်အခန်းစနစ်အရာကျွန်တော်တို့ကဖြတ်နေကြတာ။အရေးကြီးတဲ့ referendum လုပ်ဖို့ပုံမှန်တစ်ခုကိုပြင်မယ်ဆိုရင်ဤတလုံးပြင်တောင်မှလိုတယ်။မြန်မာဝေါ်ဟာရအရာပြင်မယ်ဆိုရင်85ရာခိုင်နှုန်းကျော်ကထောက်ခံရမယ်။အဲလိုထောက်ခံဖို့အတွက်ဥပဒေကြမ်းတစ်ခုကိုမတင်သွင်းမီအဲလိုတင်သွင်းဖို့အတွက်ကိုပြည်ထောင်စုလွှတ်တော်အမတ်စုစုပေါင်းရဲ့20ရာခိုင်နှုန်းကျော်ရဲ့လက်မှတ်လိုတယ်။အဲလိုလက်မှတ်ပါပြီးကမှအဆိုဖြစ်ဥပဒေကြမ်းအဖြစ်အခါတည်းပြည်ထောင်စုလွှတ်တော်ကိုတင်ရမယ်။ပြည်ထောင်စုလွှတ်တော်က85ရာခိုင်နှုန်းကျော်ထောက်ခံမှ referendum လုပ်ရမယ့်ပုံမှန်65ခုရှိတယ်နော်အဲ့ဒီအခြေကတစ်ခုကိုပြင်ကျင်တောင်းမှလိုတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲ့ရရှိမှသာလူမှုစန္ဒခံယူပွဲကိုကျင်းပရမှာပါဒါကြောင့်လွှတ်တော်ကိုယ်စားလှယ်အများစုရဲ့ထောက်ခံမဲ့85ရာခိုင်နှုန်းကျော်ကထောက်ခံပေးဖို့ရမှာမဖြစ်နိုင်သေးကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
် referendum ကလောက်ဖြစ်ဖို့စိတ်မတည်ကြဘူးလို့ထင်တယ်လေဒီ referendum လောက်ဖို့ဆိုတော့မူလပြောထားတဲ့ရည်ရချက်ကကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာ436တို့လို59စာလုံးတို့လို့အရေးကြီးတဲ့တချို့ပြဋ္ဌာန်းချက်တွေကိုကျွန်တော်တို့ကလွှတ်တော်ထဲမှာမဲခွဲဆုံးပြလိုက်တဲ့အခါ85ရာခိုင်နှုန်းကျော်ထောက်ခံမဲ့ရတယ်ဆိုရင်အဲ့ဒီလိုဒီတချို့သောပြဋ္ဌာန်းချက်တွေကိုကျွန်တော်တို့ referendum လုပ်ပြီးတော့ထပ်အတည်ပြုဖို့ဆိုပြီးတော့ပြဋ္ဌာန်းထားတာဟုတ်ဗျအခုဟာအောင်မြင်ဖို့ဒီကျွန်တော်တော့မမြင်ဘူ
းဒီမိုကရေစီနိုင်ငံအဖြစ်ပြုပြင်ပြောင်းလဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုစန္ဒခံယူပွဲကျင်းပဖို့ရမှာအစိုးရနဲ့လွှတ်တော်ဘက်ကပြည်သူတွေအပေါ်ထားရှိတဲ့စေတနာပေါ်မှာမူတည်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ
်လုတ်ချင်တဲ့စန္ဒဘလောက်ရှိလဲမရှိတဲ့ပုံမှာမူတည်မယ်စန္ဒရှိရင်ဒါစန္ဒအဓိပတိကစန္ဒရှိရင်ပြောင်းလို့လို့ရပါတယ်တိုင်းပြည်နယ်ပြည်သူလူထုပေါ့အချိန်ချင်းပြောရတဲ့အတိုင်းပေါ့ဗျာဒီမိုကရေစီပြုပြင်ပြောင်းလဲပေါ့ဒါမှမဟုတ်တနည်းအားဖြင့်ဒီမိုကရေစီအသွင်ကူးကောင်းရင်ဘလောက်လုံးမှမလုပ်ဘူးပေါ့မူတည်တာပေါ့ဗျာရှင်းရှင်းပြောတော့ဒီမိုကရေစီလိုချင်တာဘလောက်လိုချင်တယ်မလိုချင်ဘူးဟလာဒီမိုကရေစီနိုင်ငံတော်တည်ဆောက်မယ်ဆိုတိုင်းပြည်နယ်ပြည်သူလူထုပြောရတာဘလောက်လိုက်နာမယ်မလိုက်နာဘူးအဲ့ဒီပုံမှာမူတည်တာပေါ့ဗျာ
လက်ရှိအခြေအနေအရဖွဲ့စည်းပုံအခြေခံဥပဒေပါအချက်တော်တော်များများကိုပြင်ဆင်နိုင်ဖို့အတွက်ဘယ်ပုံမှန်တွေကိုပြင်ဆင်ဖို့မူကြမ်းထဲမှာထည့်သွင်းထားတယ်လဲဆိုတာတော့မသိရှိရသေးသလိုပြင်ဆင်ရေးအတွက်တိကျတဲ့အချိန်တိုင်းတာသတ်မှတ်ထားတာလည်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာ